ဒီအာဆီယံအစိုးရခေါင်းဆောင်တွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေဆွေးနွေးပွဲအတွက်ကိုယ်စားလှယ်ရွေးချယ်ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နှစ်စဉ်ကန့်ကွက်ခံနေရပါတယ်။ဒီပအခြေဆိုင်လူထုအခြေပြုအဖွဲ့အစည်းတွေထောက်ပြတဲ့ချက်ကတော့မြန်မာအစိုးရဘက်ကရွေးချယ်တဲ့ကိုယ်စားလှယ်ဟာအစစ်အမှန်ကိုစားပြုနိုင်သူမဟုတ်ဘူးဆိုတာကိုသူတို့ကပြောဆိုနေပါတယ်။အခုဆိုရင်ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးလို့အရက်သားအစိုးရပုံစံမျိုးဖြစ်လာတဲ့အချိန်မှလည်းအလားတူပြဿနာမျိုးပဲကြုံတွေ့နေရသေးပါ။ဒါကြောင့်အာဆီယံလူထုညီလာခံကိုကိုယ်တိုင်တက်ရောက်နေတဲ့ထိုင်းခြေဆိုင်လူခွင့်ရေးပညာပေးဌာနကညွှန်ကြားမှုဥအောင်မျိုးမင်းကိုကျွန်မဆက်သွယ်မေးမြန်းကြည့်ပါရစေ
။ဒီတွင်မှာရှိတဲ့လူမှုအခြေပြုအဖွဲ့တွေကိုစားပြုနေလာတဲ့ဆွဲသူတွေဖြစ်တာ။သူတို့ကတော့အစိုးရကပြောင်းလဲနေတာဖြစ်တဲ့အတွက်ဒီဟာမျိုးတွေကိုသူတို့အနေနဲ့လာရောက်ပြင်ပြတာဖြစ်တယ်လို့ဆိုပေမဲ့ကျွန်တော်မြင်ရတဲ့အချက်တွေလေ့လာရတဲ့အချက်တွေဆိုလို့ရှိရင်လူ့ခွင့်ဆုံးကားမှုဆိုတော့ကျွန်တော်ကြားလို့မရသေးပါဘူး။ဘာမလဲဆိုလို့ရှိရင်အခုချိန်ထိလက်နက်ကင်နေဆက်ဒီမှာတိုက်ခိုက်တာတွေကျွန်တော်တို့ဒီခရီးမီဒေသတွေခရီးဒေသတွေစံဒေသတွေမှာတိုက်ခိုက်လို့လူတွေတိုးလိုက်လို့ဒီလိုက်ဆက်ပြရတဲ့အခါရှိနေတယ်။နိုင်ငံရေးအခြေအနေတွေဆက်လက်ရှိနေတယ်။ဒါကြောင့်မလို့ဒီလိုမျိုးအခြေအနေမျိုးမှာလူ့ခွင့်ရေးကိစ္စထုံးကားတယ်လို့ကျွန်တော်ပြောလို့မရဘူးလို့ကျွန်တော်ပြန်ပြီးတော့ပြန်ပြပါလိမ့်မယ်။နောက်တစ်ခုကလာတဲ့သူတွေကိုယ်တိုင်ကဒီလက်ရှိအရက်သားအစိုးရလို့ခေါ်တဲ့ဝန်ကြီးချုပ်သိန်းစင်ရဲ့အကြံပေးအဖွဲ့အစည်းတွေဖြစ်နေပါတယ်။သမရရဲ့အကြံပေးဆိုလို့ရှိရင်အခုကြားတဲ့သမရနဲ့သူတို့အချိန်ကြီးတွေ့နေတဲ့အချိန်မျိုးရှိတယ်။သမရလိုချင်တာကဒီပြည်သူလူထုကိုကားပြုပြီးတော့အစိုးရတွေကတွေးဖို့မရှိတဲ့လူထုအခြေပြုအဖွဲ့ရဲ့လူတွေပဲကျွန်တော်တို့လိုချင်ပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီလူထုအခြေပြုအဖွဲ့တွေကဒီစစ်မှန်တဲ့သူတွေသူတို့ကနေရွေးချယ်ပြင်မြောက်တဲ့သူတွေဆိုလို့ရှိရင်ကျွန်တော်လက်ခံပြီးပြောပြီးတော့အစိုးရကနေအခုလိုမျိုးပြတင်ပြီးစည်းင်းသွင်းလာတယ်လူထုချစ်ပြုအဖွဲ့ဆိုပြီးပြင်ညာပြီးတော့တကယ်တမ်းမဖြစ်တဲ့အချက်တွေပို့လို့ကျွန်တော်တို့သူတို့ရဲ့တရားမှုကိုကျွန်တော်ကန့်ကွက်ရဖြစ်ပါတယ
်အဲ့တော့အာဆီယံအစိုးရတွေဘက်ကရောသူတို့တုံ့ပြန်ချက်တွေဘယ်လိုရှိမလဲရှင
်ဒီလိုမျိုးလူထုအခြေပြုအဖွဲ့တွေနဲ့တွေ့ရမယ်ဆိုတာအစိုးရတိုင်းကမဖြစ်မနေတွေ့ရမယ်ဆိုတော့လုပ်ပိုင်ခွင့်မရှိပါဘူးသူတို့ဆန္ဒရှိစစ်နိုင်ပါတယ်ဆန္ဒမရှိလည်းမစစ်နိုင်ပါဘူးအဲ့ဒါကဒီဟာသူတို့အစိုးရရဲ့ပြင်ပြချက်ဖြစ်တယ်အဲ့တော့အခုလိုမျိုးဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကဘယ်လိုမျိုးထုတ်ပြန်မလဲ၊ကျန်တဲ့အစိုးရတွေကဘယ်လိုမျိုးထုတ်ပြန်မလဲဆိုတာကျွန်တော်မသိနိုင်သေးပါဘူး။ကျန်တဲ့အစိုးရကတော့အတူပဲတက်တဲ့ဒီလိုမျိုးလာတက်တဲ့သူတွေကိုတွေးဆုံတဲ့အရာမျိုးဖြစ်နိုင်တဲ့ပုံစံမျိုးဖြစ်နိုင်ပါတယ်။ဒါက9ရက်နေမှာဖြစ်မယ်ဆိုတာဖြစ်တဲ့အခုချိန်ထိအစိုးရရဲ့ထုတ်ပြန်မှုကိုကျွန်တော်မသိသေးပါဘူး။တနိုင်ငံတစ်ယောက်နဲ့9နိုင်ငံအပြင်စီးရင်9ယောက်ကိုတင်ခဲ့တာပဲကျွန်တော်ရှိတာတည်း။
အဲ့တော့တကယ်လို့များကိုအောင်မျိုးမင်းကနေပြီးတော့ဒီအာဆီယံအစိုးရအဖွဲ့တွေနဲ့ပေါ့နော်တွေ့ဆုံပွဲမှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့တက်ရောက်ခွင့်ရမယ်ဆိုရင်အဓိကဘာအချက်တွေကိုတင်ပြမှာလဲရှင
်ဒီနေ့တွေ့ဆုံမှုအတွက်ကျွန်တော်ရွေးချယ်ထားတဲ့ကောင်းစင်ကတော့ကျန်းမာရေးအခြေအနေဖြစ်ပါတယ်ဘာလို့ဆိုတော့အာဆီယံဒေသတစ်ခုလုံးမှာကျန်းမာရေးနဲ့ပတ်သက်လို့သွားနေကြမှုတွေရှိနေတဲ့အတွက်ကျန်းမာရေးရွေးချယ်ခြင်းဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံအခြေအနေနဲ့ကျွန်တော်ရှိတယ်ဆိုလို့ရှိရင်ဒီကျန်းမာရေးအခြေအနေကမင်းကပြည်ပကဖြစ်နေတဲ့ဒေသတွေအတွင်းမှာပုံမှုစိုးဝါနေတာတွေ့ရတယ်။ကလေးတွေအမျိုးသမီးတွေဒုက္ခတွေတွေ့ရင်းမှာပြောင်းပြီးတော့နေထိုင်နေရတဲ့ဒီဒုက္ခတွေရဲ့ကျန်းမာရေးအခြေအနေတွေကဒီလက်နက်ကိုင်ပြည်ပကအကြောင်းဖြစ်ရတယ်ဆိုတော့အကြောင်းအဖြစ်တဲ့ဒါကိုအကြည့်ကြကျွန်တော်တို့တင်ပြဖို့ရဲ့နောက်တစ်ခါမှာဒီလူမျိုးတချို့ဒေသတွေမှာကျန်းမာရေးနဲ့ပတ်သက်ပြီးတော့ကူညီတဲ့လူသားချင်းစာနာမှုကူညီရပ်တန့်ခံရတာတွေဥပမာနာကိစ္စတွေဒေသတွေချင်းချင်းနဲ့မှာဒီချက်ပေးတဲ့ဒါဆိုအရမယ်တဲ့ဟာတွေကိုလူသားချင်းစာနာတဲ့အကူအညီတွေသိခွင့်မပြုတဲ့အတွက်ကျမ်းမာရေးထိခိုက်ရတဲ့အကြောင်းကိုအဓိကတင်ပြထားဖို့အတွက်ကျွန်တော်ပြင်ဆင်ထားပါတယ်။
ဟုတ်ကဲ့အခုလိုဖြေဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကိုအောင်မျိုးမင်းကြီး
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်